ရရှိကပြနိုဝင်ဘာအမေရိကန်ပြည်ထောင်စုရွေးကောက်ပွဲမှာဆင်ပြန်ညမဲ့သမ္မတရောင်းနှုတ်ဦးတို့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကွဲလွဲချက်တွေကိုဆက်လက်ပြောပြလိုပါတယ်ကျွန်တော်ကြိုဆန်းသားပါအမေရိကန်ပြည်ထောင်စုရန်သူတွေနဲ့ရင်ဆိုင်ရခြင်းမဟာမိတ်တွေအများကြီးလိုအပ်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ဟာခိုင်မာတဲ့ကာကွယ်ရေးဦးစီးကြီးတယောက်ဖြစ်တယ်လို့ Republican ညီလာခံကပုံဖော်လိုက်ပါတယ်သူရဲ့ပြန်ပိုက် Joe Biden ကတော့သူဟာမဟာမိတ်တွေနဲ့ရက်တိမဲ့အနာရှင်တွေနဲ့လက်တွဲမှာမဟုတ်ဘူးလို့ဆိုပါတယ်။အင်ဗီရောဆိုင်ရာ VOA သတင်းတော့ Pesty Widakusora People ရဲ့သုံးသပ်ချက်ကတော့ဒီလိုပါခင်ဗျာ။ Republican ပြည်လုံးကျွန်းညီလာခံကသူ့ကိုသမ္မတအဖြစ်ဆက်လက်အရွေးခံဖို့တာဝန်ပေးအပ်တာကိုလက်ခံမင်ကွန်းပြောကြရမှာသမ္မတ Donald Trump ကသူ့ရဲ့ပြိုင်ဘက် Democrat သမ္မတလမ်း Joe Biden ဟာပြောညံ့တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပြီးတိုင်းပြည်ကိုဖျက်ဆီးလိုက်မယ်လို့ပြောသွားပါတယ်။
Joe Biden spent his entire career outsourcing
Joe Biden ဟာသူ့ရဲ့သက်တမ်းတစ်လျှောက်လုံးအမေရိကန်လူသမားတွေရဲ့ညှို့မှန်းချက်တွေကိုအပြင်ကလူတွေကိုပေးခဲ့ပါတယ်။အလုပ်ကံတွေကိုနိုင်ငံပြင်ပကလူတွေအတွက်ဖန်တီးပေးခဲ့ပါတယ်။နေရာတွေကိုဖွင့်ပေးခဲ့ပါတယ်။အလုပ်သမားတွေရဲ့သားသမီးတွေကိုအဆုံးမသတ်နိုင်တဲ့ပြည်ပစစ်ပွဲတွေမှာစိုက်ခိုင်းစေခဲ့ပါတယ်
။ Obama လက်ထက်ကဒုတိယသမ္မတဖြစ်ခဲ့သူ Biden ကတော့ Donald Trump ဟာအန္တရာယ်များတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်ကဘာမှာအမေရိကန်ပြည်ထောင်စုရဲ့ရည်တည်နေမှုကိုဖြည့်ဆည်းပစ်ခဲ့တယ်လို့သူတို့ရဲ့ဒီမိုကရက်ပါတီအမျိုးသားညီလာခံကပြောသွားပါတယ်
။ I'll be a president who will stand with our allies and
ကျွန်တော်ဟောမဟာမိတ်တွေမိတ်ဆွေတွေနဲ့အတူရည်တည်ပြီးပြိုင်ဘက်တွေနဲ့ပြည့်ပြည့်စုံစုံလမ်းခွဲမဲ့သမားတွေရောက်ဖြစ်လာမှာပါ။အနာရှင်တွေနဲ့အလွမ်းသိနေတဲ့နေ့ရက်တွေဆုံးခန်းတိုင်တော့မှာပါ။အမေရိကန်စစ်သားတွေကိုတပ်ဖြတ်ဖို့ရုရှားကစုငွေထုတ်တဲ့လုပ်ရမျိုးကိုသမ္မတဘိုင်ဒန်လက်ထက်မှာမျက်ကွယ်ပြုထားမှာမဟုတ်ပါဘူး။
ဒီမိုကရက်တရဲ့နိုင်ငံခြားရေးမူဝါဒကြီးညာချက်ကတော့ထာဝရစစ်ပွဲများကိုဆန့်ကျင်ပြီးအမျိုးသားကာကွယ်ရေးအသုံးစရိတ်ချော့ချဖို့အဆိုပြုထားပါတယ်။ဒေသနိုင်ငံရဲ့ကုံတွယ်ရေးဆိုင်ရာလုပ်ပုံလုပ်နည်းကိုလည်းဝေဖန်ထားပါတယ်။ Republican တွေကတော့သူတို့ရဲ့မူဝါဒကြီးညာချက်ကိုဒီနှစ်မှာမထုတ်ပြန်ပါဘူး။ Trump ရဲ့ကပတ်အမြင်ကိုတော့သူတို့ပါတီကအကျွမ်းမဲ့ထောက်ခံထားပါတယ်။ American သားပထမဆိုတဲ့ Donald Trump ရဲ့2016ရွေးကောက်ပွဲကြွကြော်သံမှု Republican Party ကဆက်လက်ထောက်ခံနေပါတယ်။သူတို့ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာတခြားသောညီမှန်းချက်တွေကတော့ American တပ်ဖွဲ့တွေကိုအင်ပြန်ခေါ်ဖို့နဲ့တရုတ်ပေါ်မီကိုအားထားရမှုဆုံးခန်းတိုင်စီဖို့ပဲဖြစ်ပါတယ်။နိုင်ငံခြားရေးဝန်ကြီး Mike Pompeo ကလည်းပဲ American ဒီပထမဆွေးနွေးမူဝါဒကိုချီးကျူးပါတယ်
။ May not have made impact.
ဒီကိစ္စကိုနိုင်ငံခြားအစိုးရတိုင်းကတော့ကြောက်ကြမှာမဟုတ်ပါဘူး။ဒါပေမဲ့ဒါဟာအလုပ်ဖြစ်ပါတယ်
။သမ္မတ George W. Bush လက်ထက်ကနိုင်ငံခြားရေးဝန်ကြီးအဖြစ်ဆောင်ရွက်ခဲ့သူ Republican Party ဝင် Colin Powell က American တပ်ဖွဲ့တွေကို Joe Biden ကအလေးအနက်ထားတယ်၊ဂရုစိုက်တယ်လို့ပြောတဲ့ကိစ္စကိုလည်း Democrat တွေကအလေးထားဖော်ပြကြပါတယ်
။ It comes from the experience he shares.
Joe Biden ဟာသူ့ရဲ့ချစ်လစွာသောသားကိုစစ်ထဲပို့ပြီးသူ့သားအန်ရယ်ကင်းကင်းနဲ့အိမ်ပြန်လာနိုင်ဖို့ဖျားသခင်စီမှာဆူတောင်းရင်းတန်းနဲ့ချီတဲ့ American စစ်တပ်မိသားစုတွေရဲ့အတွေ့အကြုံကိုမျှဝေခံစားခဲ့သူဖြစ်ပါတယ်
။ Trump ရဲ့မင်ခွန်းဟာအဓိကအဖြစ်တရုတ်နဲ့ပတ်သက်ပြီးကယောဂါကုံသွဲမှုဆက်ဆံရေးလောက်ကိုင်းတွေကိုပြပခွဲဝေပေးမှုစတာတွေကိုအဓိကထားသလိုဘိုင်ဒန်သာအရွေးခံရရင်အမေရိကန်ပြည်ထောင်စုကိုတရုတ်ကပိုင်ဆိုင်သွားလိမ့်မယ်လို့လည်းသူကဆိုပါတယ်ရောဘတ်ဒလီဟာကစ်ဆင်ဂျာအင်စတီကျူကတရုတ်အမေရိကန်ဆက်ဆံရေးညွှန်ကြားမှုဖြစ်ပါတယ
် The Republicans are talking about who is more hardline
Republican တွေဟာတရုတ်နဲ့ပတ်သက်လို့ဘယ်သူကပိုပြီးတင်းမာသလဲဆိုတာကိုအဓိကထားနေကြပြီဒီမိုကရက်တွေကတော့တရုတ်ကိုဘယ်သူကထိထိရောက်ရောက်ရှင်ပြိုင်နိုင်မလဲဆိုတာကိုအဓိကထားနေကြတာပါတကယ်တော့ဒီကိစ္စဟာငကားကိုဒုံနဲ့ထိုးပြီးရန်လိုတဲ့စကားတွေဆွတ်ဆွဲစင်ခေါ်မှုတွေနဲ့လုပ်နေလို့မပြီးပါဘူးဒါကအမေရိကန်ပြည်ထောင်စုရဲ့ခွန်အားရှင်ပြိုင်နိုင်မှုစွန့်ရီမဟာမိတ်တွေနဲ့လက်တွဲလှုပ်ဆောင်နိုင်မှုသံဝင်တမန်ကင်းတို့ကိုထိထိရောက်ရောက်နဲ့အမေရိကန်အကျိုးစီးပွားအတွက်လှုပ်ဆောင်ကြရမယ့်ကိစ္စဖြစ်ပါတယ်ရရှိကိစ္စပါတရုတ်နဲ့ရှင်ပြိုင်တဲ့နေရာမှာအထုသတိထားလို့ဆောင်ဖို့လိုအပ်ပါတယ်လို့ရောဘတ်ဒါလီပြောသွားတာဖြစ်ပါတယ်။သမ္မတလောင်းနှစ်ယောက်ရဲ့အမြင်တွေဟာသီးသီးသာသာကွဲလွဲမှုရှိနေပေမဲ့ဒီနိုင်ငံခြားရေးမူဝါဒသည်ရွေးကောက်ပွဲအရှုံးနိုင်ကိုအဆုံးပြတ်ပေးနိုင်မယ့်ကိစ္စတော့မဟုတ်ပါဘူး။သို့ပေညာလဲစက်တင်ဘာမှာပြုလုပ်လာမယ့်စကားစစ်ထိုးပွဲမှာတော့နိုဝင်ဘာရွေးကောက်ပွဲကျရင်နိုင်ငံခြားကဘယ်လိုဝင်ရောက်ဆွေးဖက်မှုတွေရှိလာမလဲဆိုတဲ့ကိစ္စတွေကိုလည်းထက်သင်ပြောကြားကြလိမ့်မယ်လို့ဥစားရရမှာခင်ဗျာကျွန်တော်ကြော်စမ်းတာပါ